ယခင်မိနယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့ပြဿနာတွေပေါ်မြန်မာအစိုးရရဲ့ချင်းကပ်ကင်တွယ်ဆောင်ရွက်ပုံတွေဟာတံပြန်ကျူးဆက်တွေဖြစ်လာနိုင်တယ်လို့လူခွင့်ရေးကော်မရှင်နာမင်းကြီးဇာယီရာယက်အယ်ဟူစိန်ကဒီကနေ့မှသတိပေးလိုက်ပါတယ
် The High Commissioner today warns that the government of Myanmar warns the government of Myanmar that it's short-sighted counterproductive and even callous
ဒီကိန်းပြည်နယ်မြောက်ပိုင်းကထိခိုက်မှုတွေအစိုးဆုံးဖြစ်သွားတဲ့နေရာတွေကိုတိကျလွတ်လပ်တဲ့လေလာဆောင်ကြည့်အဖွဲ့တွေကိုတွားရောက်ဖို့ခွင့်မပြုတာအပါအဝင်ဒီပြဿနာအပေါ်မှာမြန်မာအစိုးရရဲ့ချင်းကပ်ဖြည့်ရှင်းမှုတွေဟာမြန်မာနိုင်ငံရဲ့ဒေတာတွေမှာပါစိုးရိမ်စရာကောင်းတဲ့တံပြန်အကျိုးသက်တွေဖြစ်လာနိုင်တယ်လို့လူခွင့်ရေးကော်မရှင်နာယုံပြောခွင့်ရကပြောသွားတာဖြစ်ပါတယ်။ဆိုရတဲ့လူခွင့်ရေးချုပ်ဖောက်မှုတွေကိုလောက်ကြံဖန်တီးနေတယ်ဆိုပြီးပြောဆိုနေတာကလောက်ကြံဖန်တီးပြောနေတာဖြစ်တယ်ဆိုပြီးထက်လဲလဲပယ်ချနေတာနဲ့တိကျလွတ်လပ်တဲ့လေးလာဆောင်ကြည့်ရဲ့အဖွဲ့တွေကိုခွင့်မပြုတာကနိုင်ငံတကာလူခွင့်ရေးဥပဒေအောက်မှာအစိုးရတရားလိုက်နာရမယ့်တာဝန်တွေကိုလစ်လျူရှုလိုက်တာဖြစ်သလိုလူခွင့်ရေးချုပ်ဖောက်ခံရသူတွေကိုလည်းစော်ကားလိုက်တာဖြစ်တယ်လို့သူမကပြောပါတယ်။တစ်ဆက်တည်းမှာပဲအောက်တိုဘာ9ရက်နေ့ကလက်နက်ကန်ကျန်းဖတ်အဖွဲ့တွေကနေကြားဆောင်ရဲတပ်ဖွဲ့ရဲ့ရဲကင်းစခန်းကိုတိုက်ခိုက်တာအပါအဝင်နိုမာ12ရက်နေ့ကမြန်မာစစ်တပ်အရာရှိတဦးတပ်ခံလိုက်ရတာနဲ့ပတ်သက်ပြီးတော့လေသူ့အနေနဲ့ပြက်ပြက်သားသားပြစ်တင်ရှုတ်ချတယ်လို့လည်းပြောပါတယ်မြန်မာဆိုရဘက်ကတော့ဒီကိစ္စတွေပေါ်မှာတရားဥပဒေနဲ့အညီဆောင်ရွက်နေတယ်လို့တောက်လျှောက်တုံ့ပြန်ပြောဆိုခဲ့ပါတယ်လာမယ့်ရက်တွေအတွင်းမှာတော့ပြည်တွင်းပြည်ပကသတင်းမီဒီယာတွေကိုရခိုင်ပြည်နယ်မြောက်ပိုင်းမှာအစိုးရရဲ့လုံခြုံရေးစောင့်ရှောက်မှုအစီအစဉ်နဲ့သတင်းယူခွင့်ပေးသွားမှာဖြစ်တယ်လို့မြန်မာဆိုရကဒီကနေ့မှပဲကြေညာခဲ့ပါတယ်ခင်ဗျာ